မြန်မာနိုင်ငံရဲ့ကုန်သွယ်မှုလုံငွေကွာဟချက်ဟာပြီးခဲ့တဲ့3လအတွင်းဒေါ်လာ1ဘီလီယံနီးပါးရှိတဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြစ်လေရှိတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလိုအပ်တဲ့ကုန်ကြမ်းတွေတင်သွင်းနေရတာကြောင့်လုံငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးပညာရှင်တွေကလည်းသုံးသပ်ပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကုဇော်ထက်ကပြောပြပေးထားပါရယ်
သုံးလတာကာလအတွင်းပြည်ပနဲ့ကုန်သွယ်ရေးလုံငွေကွာဟချက်ကအမေရိကန်ဒေါ်လာ1ဘီလီယံနီးပါးရှိတဲ့အတွက်တစ်နှစ်ပတ်လုံးလုံငွေကွာဟချက်ကအရင်နှစ်တွေလိုများနေဦးမယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါတယ်။နိုင်ငံတွင်းဝင်လာတဲ့အမေရိကန်ဒေါ်လာထက်ပြည်ပထွက်သွားတဲ့ဒေါ်လာငွေကြေးကနှစ်တိုင်းပိုများနေတဲ့အခြေအနေဖြစ်ပါတယ်။အဆိုရကတော့လာမယ့်2018-2019ပို့ကုန်တဲ့တွန်းကုန်ကို15ဘီလီယံလောက်စီနဲ့လုံငွေကွာဟချက်ဒေါ်လာ1,500ထိလျှော့ချဖို့ရည်မှန်းထားပါတယ်။ဒါပေမဲ့လက်တွေ့မှာနိုင်ငံသားယင်းနှိမ့်နှံမှုရှိနေတဲ့အတွက်လုံငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနလက်ထောက်အတွင်းဝန်ဦးခင်မောင်ဝင်ကပြောပါတယ
်။ဆိုလုံငွေကတော့လူရှိရတော့ရှိပါမှာလား။ဆိုဒီမှာခေါ်ရတယ်များတော့ဟိုကျန်းမာရေးအားလုံးတော့ဒီကုသရေးနိုင်ငံတွေမှာပုံမှန်မှုတွေရတော့ဟိုဒီမှာကုသရေးနိုင်ငံမှာဟိုကလည်းနိုင်ငံသားယင်းနှိမ့်နှံမှုကြီးရှိနေတဲ့ခါကျတော့ဟိုဒီမှာဟိုပဲဖြစ်ရင်ဒီလိုနိုင်ငံတွေပုံမှန်မှာလည်းကျေးဇူးတော်ပါ။အာဆီယံနဲ့မှာမဆူစင်တာကမူရဘုရားဘုရင်မင်းရှိနေတာပေါ့။ဟိုဘုရင်မင်းရှိလို့လေဟိုရှိသွားရင်ဒီမှာဘာလို့အဲ့ပြင်လို့ဟိုတို့တော့မရပါဘူးလား။နောက်တော့ဒီကတော့ဒီကတော့ဘာမှမဆိုဘူးကွာ။ဟိုဘုရင်ဦးစဲနေနေရတော့ဆိုအဓိကဒီလိုမျိုးပဲဖြစ်ဖြစ်ရှိနေတယ်။ဒါကရှိပါဘူး
။စားတောက်ကုန်တဲ့ကုန်ကြမ်းတဲ့စက်ပစ္စည်းတင်သွင်းတဲ့ကုန်သွယ်မှုတန်ဖိုးကပိုများပါတယ်။နိုင်ငံတကူအနေနဲ့လုံငွေကွာဟချက်ကိုထိန်းကြီးဖို့ကပို့ကုန်တိုးမြှင့်မှုလိုအပ်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ယူကအခုလိုပြောပါရယ
်။ကုန်ကျစရိတ်စပစ္စည်းတော့အများထားအသေးပဲကတော့နှစ်ခုရှိနိုင်ငံတော်ဆင့်အနေနဲ့ပြောရရင်လည်းအခြေခံဆောက်အုံတွေလမ်းပန်းတွေပါနေကြတယ်အကုန်လုံးလုံနေရတယ်။နော်လိုအပ်လဲလိုအပ်နေတော့နော်နောက်တစ်ခုကတော့နိုင်ငံသားချင်းညီမြုံနံမှုနဲ့အတူဝင်လာတာရှိတယ်လို့ပြည်နိုင်ငံသားချင်းညီမြုံနံမှုအတွက်ကတွင်းကုန်မှာတော့များတယ်နော်အခုအများပြင်းထင်နေကြတာအတွင်းကုန်တွေများလာတယ်အတွင်းကုန်များတော့ဆိုးတယ်လို့ထင်ကြအတွင်းကုန်များတိုင်းဆိုးတယ်လို့မဆိုသာဘူးတကယ်လို့ရဖွံ့ဖြိုးမှုအဆင်ရဒါဇာတို့အဆက်လာရရပြင်သွင်းနေရတယ်အဲဆရာကတော့အဲကုန်သွယ်မှုရှင်းနှမ်းမှာတော့လူငွေပြတယ်လူငွေပြတဲ့အကြောင်းရင်းကလည်းဘုဘက်ကပို့ကုန်မှာတော့ခါတော့ဘာမှမပို့စရာမှမရှိတာအဲဒီလိုချင်းနေမျိုးကတော့ဆရာကတော့ဆက်ပြောချိနေမှာပဲဆိုအဲ့လိုမြင်တယ်အဲ့ဒီပြစိမပူတိုင်းပြည်အဲ့တော့တခုပဲပို့ကုန်များအောင်လုပ်နိုင်ဖို့ပဲလိုတာ
2016-2019ဘဏ္ဍာနှစ်မှာပို့ကုန်ဒေါ်လာ12ဘီလီယံတွင်းကုန်က18ဘီလီယံရှိရတဲ့အတွက်ကုန်သွယ်ရေးလုံငွေက5ဘီလီယံရှိပါတယ်2019-2018ဘဏ္ဍာနှစ်မှာတော့ပို့ကုန်ကအမေရိကန်ဒေါ်လာ14ဘီလီယံဖြစ်လာပြီးတွင်းကုန်ကလည်း18ဘီလီယံရှိလာပါတယ်ကုန်သွယ်ရေးလုံငွေကတော့4ဘီလီယံဖြစ်ပါတယ်အခုနှစ်မှာအထည်ချုပ်လုပ်ငန်းထုတ်ကုန်တွေပိုတင်ပို့ထားနိုင်ပေမဲ့လေယာထုတ်ကုန်တင်ပို့တာကတော့အရင်နှစ်တွေကထက်နည်းသွားရည်လို့ဆိုပါရယ
်ကိုစော်ထက်ပြောပြပြီးခဲ့တာပါ